တရုတ်နိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလမစီမံကိန်းဒုတိယအကြိမ်နိုင်ငံတကာညီလာခံတွင်တရုတ်မြန်မာလူထုချင်းဆက်ဆံရေးဆိုင်ရာစည်းဝေးပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မနေ့ကတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်ဒီစည်းဝေးကိုမင်္ဂလာမြန်မာ NGO ညွှန်ကြားရေးမှူးဒေါက်တာဖုံဝင်းလည်းတက်ရောက်ခဲ့ပါတယ်အခြေအနေတွေနဲ့ပတ်သက်ပြီးဒေါက်တာဖုံဝင်းကိုမတ်အင်ဂျင်နိုင်ကမေးမြန်းလာမှာဒေါက်တာဖုံဝင်းကအခုလိုစပြီးတော့ပြောပါတယ်
ဒီ people to people connectivity sector ကတော့ပမာပြည်သူတွေလက်တွေ့အကျိုးရှိနိုင်မဲ့လုပ်ငန်းတွေကိုပူးပေါင်းပြီးဆောင်ရွက်လို့ရှိရင်ကောင်းမလဲဆိုတာကိုအဓိကဆွေးနွေးဖြစ်ပါတယ်ဒီနိုင်ငံကောင်းဆောင်တွေကတော့သူတို့ချင်းချင်းအစိုးရ AKA မှာတွေ့ကြပြီးတော့ပြောကြတဲ့ခါကျတော့ဘာတွေပြောကြလဲဆိုတော့ကျွန်တော်အသေးစိတ်ရှိရှိချင်းမရှိပါဘူးမီဒီယာတွေမှာပါသလောက်ပဲကျွန်တော်တို့ပြန်ကြားတာရှိပါတယ်ကောင်ဆန်းစုကြည်ကတော့ကျွန်တော်တို့ people to people connectivity forum မှာလာပြီးတော့စကားပြောသွားတာရှိပါလေ
မနေ့ကလည်းဒီဒေါအောင်ဆန်းစုကြည်ကအဲ့ဒီမှာမိကွန်းပြောသွားတယ်ပေါ့နော်အဓိကသူပါချက်တီးပြောသွားလေရှင
်ဒီဒေါအောင်ဆန်းစုကြည်ပြောသွားတဲ့မိကွန်းတွေသူတို့တရုတ်ကောင်ဆောင်နေနဲ့တွေ့ပြီးတော့စစ်ဆုံးဆွေးနွေးထားတဲ့အချက်တွေရနေပြီးတော့အရေးကြီးတဲ့အချက်တွေနဲ့ကျွန်တော်တို့ကန္နာကနေဆက်ပြီးဆွေးနွေးတာတော့နှစ်နိုင်ငံပြည်သူလူထုချင်းချင်းချစ်ချင်းရင်းနှီးစွာပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်တရားနဲ့တရားအပြန်လာနားလည်မှုကအလိုအပ်တယ်ဒီလိုပြန်လာနားလည်မှုရှိမှပဲစီမံကိန်းကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့ရမယ်နှစ်နိုင်ငံအပြန်လာလူထုတွေတွားရောက်လေပတ်ဆက်ဆံရေးကိစ္စနဲ့အရေးကြီးတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ကန္နာအနေနဲ့အထူးဦးစားပေးပြီးတော့ဆွေးနွေးဆောင်ရွက်ကြတာရှိပါတယ်
နောက်ဒီတရုတ်နဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ်ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဟိုအဓိကဘာတွေထိုးခဲ့လဲဆိုတာရောသိရလားရှင
်ကျွန်တော်တို့ဒီလိုပို့ပြီးတော့အချက်လက်တွေတည်တည်ချာချာသိလာမယ်လို့မျှော်လင့်ထားပါတယ်တကယ်လက်တွေ့မှာတော့သိလာမလားမသိလာဘူးဆိုတာမပြောနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါက်တာဆုကြည်ကိုလည်းတရုတ်စိုးရက်ကသူတို့ရဲ့အရေးကြီးတဲ့ဧည့်သည်အနေနဲ့သူကတစ်ချိန်လုံးလိုက်ပါဆောင်ရှောက်နေတာဖြစ်ပါတယ်သူတို့ရဲ့ဝင်ကြီးကရှိရှိမယ်မရှိလို့ရှိရင်သူတို့ရဲ့ဒူးဝင်ဒီကနေပြီးတော့ဒေါအောင်ဆန်းစုကြည်နာမှာအများတိုင်းနေပြီးတော့လိုက်လံပြီးတော့သူတို့ပြောစရာရှိတာတွေပြောတယ်ဆွေးနွေးစရာရှိတာတွေဆွေးနွေးတယ်ဧကန်စရာရှိတာဧကန်တယ်ပြီးတော့ဒီနေ့ဆိုလို့ရှိရင်လည်းကောင်းဆောင်တွေကအားလုံး38ယောက်တရုတ်နိုင်ငံပါဝင်ဒေါအောင်ဆန်းစုကြည်နာမှာဝိုင်းဝိုင်းလည်နေမှာသိကြပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလောက်ဒီအစည်းအဝေးကနေသိရမလဲဆိုတာတော့အဲနောက်နေ့ကြမှာပဲကျွန်တော်ပြောနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
နောက်ကချင်ပြည်နယ်ကဒီတရုတ်ရဲ့မြစ်ဆုံစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ကိုဖုံးဝင်းတို့ဗာကြားလေးရှင
်အခုညမာပြည်ရပြည်သူတွေစိတ်ဝင်စားနေတဲ့ AOD မြစ်ပေါ်မှာလုံးပဲမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေလည်းဒီမှာတော့အသေးစိတ်ပြောဆိုတာမရှိပါဘူးမနေ့ကကျွန်တော်တို့အသေးစိတ်ဆွေးနွေးတဲ့တဲမှာ National Reform Committee ကနေလာရှင်းပြတဲ့တဲမှာလည်းအသေးစိတ်တော့ပြောထားတာမရှိပါဘူးသူတို့လောလောဆယ်လှုပ်ရှင်တဲ့သိတော့ရှိတယ်ဒါပေမဲ့ဗမာပြည်ဘက်ကနေပြီးတော့သူတို့ဘက်ကိုဘလို့အပြည့်ပေးမလဲဆိုတာတရုတ်ပြည်ဘက်ကနေပြီးတော့စောင့်နေတဲ့သဘောရှိပါတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့နောက်ရက်တွေတော့ကျွန်တော်ဖြေခဲ့မယ်ဆိုလို့ရှိရင်တော့ဒီမြစ်ဆုံနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော်ပြောပြပါမယ်လောလောဆယ်အားဖြင့်တော့မြစ်ဆုံနဲ့ပတ်သက်တဲ့သတင်းချက်လက်တွေကျွန်တော်တို့တရုတ်ပြည်မှာမကြားရသေးပါဘူး